ထိုင်းနိုင်ငံမှာအခု2024ခုနှစ်အတွင်းမှာအပူလိုင်းကြောင့်သေဆုံးသူ62ယောက်ထပ်မင်းရှိသွားပြီလို့ထိုင်းကျန်းမာရေးဌာနကဒီနေ့တောက်ကြနေမှာထုတ်ပြန်ပါတယ်။2024ခုနှစ်နှစ်စချိန်ထဲကနေမေလ10ရက်နေ့အထိအပူချက်လို့သေဆုံးသူ62ယောက်ရှိသွားပြီလို့ကျန်းမာရေးဌာနကပြောပါတယ်။2023ခုနှစ်တုန်းကတော့တစ်နှစ်လုံးမှာမှဒီအပူဒဏ်ကြောင့်သေဆုံးသူ38ယောက်သာရှိခဲ့ပါတယ်။သေဆုံးသူအများစုဟာလျှာစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံအရှေ့မြောက်ပိုင်းဒေသတွေကဖြစ်ကြပါတယ်။ထိုင်းနိုင်ငံတော်ဝန်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစံချိန်တင်အောင်ပူပြင်းတဲ့အပူဒဏ်ကြောင့်ကျန်းမာရေးနဲ့မိုးလေဝသသတိပေးချက်တွေကိုအာဏာပိုင်တွေကနေ့စဉ်ရက်ဆက်ဆိုသလိုထုတ်ပြန်ခဲ့ရပါတယ်။ဧပြီလထဲမှာထူးခဲ့တဲ့အပူဒဏ်ကိုထိုင်းနိုင်ငံမှာခံစားခဲ့ရပြီးတော့နိုင်ငံမြောက်ပိုင်းလမ်ပန်းပြည်နယ်မှာတော့အပူချိန်ဟာ 44.2 ဒီဂရီစင်တီဂရိတ် 117.6 ဖာရင်ဟိုက်အထိပူခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဒီဧပြီလကနေမေလဆန်းအထိအင်မတန်ပူပြင်းတဲ့ဒဏ်ကိုခံစားခဲ့ကြရပါတယ်။မန္တလေးမြို့မှာဆိုရင်အပူဒဏ်ကြောင့်သေဆုံးသူ90ထက်မနည်းရှိခဲ့တယ်လို့ပရဟိတကူညီသူတွေကVOA မြန်မာပိုင်းကိုပြောပါတယ်။ကဘာကြီးပုံမပူနွေးလာတဲ့အကျိုးဆက်ကြောင့်ရာသီဥတုပြောင်းလဲဖောက်ပန်မှုတွေဖြစ်ပြီးတော့အင်မတန်ပူပြင်းကာလကြာရှည်တဲ့အပူလိုင်းဖြတ်တဲ့အချိန်ပိုများမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းရာသီဥတုဖောက်ပြန်မှုကြောင့်အလဲပိုင်းနဲ့တချို့နဲ့ဒီပုံမှန်အားဖြင့်လေဆင်နှမောင်းတိုက်ခတ်လို့မရှိတဲ့ဒေသတွေမှာပါပြင်းထန်တဲ့လေဆင်နှမောင်းတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။